ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေအပေါ်စစ်ဆင်ရေးတဲ့တခုကိုယူကရိန်းအစိုးရကအင်ကာနေတုန်းကစတင်လိုက်ပါတယ်။ယူကရိန်းအစိုးရဘက်ကတစ်ဖက်သက်အပြစ်ခတ်ရက်ဆဲထားတဲ့အချိန်ကျော်သွားပြီးနိုင်ပိုင်းကြာမှာပဲစစ်ဆင်ရေးကိုစတင်ခဲ့တာဖြစ်ပါတယ်။ရုရှားနဲ့နယ်စပ်နားကတပုံးတွေသိမ်းပိုက်ထားတဲ့စစ်ဆင်ရေးဂိတ်တခုကိုအစိုးရတပ်တွေဘက်ကပြန်လည်သိမ်းယူနိုင်ခဲ့တယ်လို့ယူကရိန်းအစိုးရကပြောပါတယ်။ဒွန်ဟန်စကီစစ်ဆင်ရေးဂိတ်ကိုပြန်လည်သိမ်းယူနိုင်ခဲ့တာဟာအကြမ်းဖက်တိုက်ခိုက်မှုစစ်ဆင်ရေးအတွက်ပထမအောင်းနိုင်မှုဖြစ်တယ်လို့သမ္မတပက်ထရိုပိုရိုရှန်ကိုကသူ့ရဲ့တပ်တွေကိုဂုဏ်ပြုစကားပြောခဲ့တဲ့အကြောင်းသမ္မတယုံကပြောပါတယ်။ယူကရိန်းအရှေ့ပိုင်းမှာတိုက်ခိုက်နေကြသူတွေကိုရုရှားကလက်နက်တပ်ဆင်ပေးနေတယ်လို့အမေရိကန်နဲ့သူ့ရဲ့ဥရောပမဟာမိတ်တွေကဆွဆွဲနေချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကတော့ပြန်လည်စတင်တဲ့တိုက်ခိုက်မှုတွေအတွက်ယူကရိန်းသမ္မတပိုရိုရှန်ကိုကိုအပြစ်တင်ခဲ့ပါတယ်။ရုရှားလူမျိုးတွေရုရှားနဲ့တနယ်ထဲသားတွေရဲ့အခွင့်အရေးကိုတတ်နိုင်တဲ့ဤအားလုံးသုံးပြီးတော့ဆက်လက်ကာကွယ်သွားမယ်လို့မော်စကိုမြို့တော်မှာတပ်အမတ်ကြီးတွေအမြဲတမ်းကိုယ်စားလှယ်တွေကိုသမ္မတပူတင်ကမိန့်ခွန်းပြောကြားခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းကမြို့တွေနဲ့အခြေချနေထိုင်တဲ့နေရာတွေအပေါ်ယူကရိန်းတပ်တွေကပုံမှန်ပစ်ခတ်နေတဲ့အတွက်အရသားတွေထိခိုက်သေးဆုံးရတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းအင်ကာနေ့မှာပဲပြောကြားခဲ့ပါတယ်ရှင်။